သူသေးဆုံးတဲ့ဒီကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတရုတ်နိုင်ငံရောက်မြန်မာနိုင်ငံသားတွေသတိထားကြဖို့မြန်မာတန်ရုံးကသတိပေးလိုက်ပါတယ်။သူတို့ချင်းဟူဝေးပြည်နယ်တွေကယောဂပိုးစပ်တင်ပြနေတဲ့ဝူဟန်မြို့မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်စိုးရိမ်တဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေလမ်းညွှန်ချက်တွေကိုလိုင်းနာကြဖို့တိုက်တွန်းထားပါ။သဆင်အာဏာပိုင်တွေထုတ်ပြန်တဲ့စီးပင်းစည်းကမ်းတွေကိုအတိအကျလိုင်းနာဖို့နဲ့အသက်ကြီးရှင်ဘီဂျင်းမြို့တော်ကမြန်မာတန်ရုံးကိုဆက်သွယ်ကူညီတောင်းခံနိုင်ကြောင်းလည်းမနေ့ကရစွန်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Virus ကိုကူးစက်မှုကြောင့်လူပေါင်း2000လောက်တည်ဆုံးပြီးတရုတ်နိုင်ငံတွင်မှလူပေါင်း800ကျော်ဖြင့်ပြည်ပနိုင်ငံတွေမှာပါကူးစက်သူတွေလည်းရှိနေပါတယ်။ဟိုမျိုးကဆက်လိုက်တဲ့ virus ပိုးဖြစ်နေမှုဟာတရုတ်နိုင်ငံဘီဂျင်းရှန်ဟိုင်းနဲ့ကွမ်တောင်းပြည်နယ်တို့မြို့ကြီးတွေဖြင့်ဂျပန်တောင်ကိုရီးယားထိုင်းထိုင်ဝမ်နဲ့အမေရိကန်အထိကူးစက်နေတာပါ။တရုတ်နိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတဲ့ပြည်တွေမှာကြားရပေမဲ့ကျူတင်ကာဝေးရေးစီမံရေးချမှတ်ထားတဲ့အကြောင်းကျန်းမာရေးအနာဖိုင်တွေကပြောဆိုကြပါတယ်။ဟိုမျိုးကလည်းမနေ့ကမြန်မာနိုင်ငံကိုတိုက်ရိုက်ပြန်ဆန်းလာတဲ့လေတိုင်းမှာလိုက်ပါလာတဲ့ခီးတဲ့တချို့ကိုစစ်ဆေးရမှာယောဂကူးစက်မှုမတွေ့ရကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံမှာတော့9ရောင်မြောက်ကူးစက်သူတွေ့တဲ့အကြောင်းဒီနေ့ပဲအတည်ပြုခဲ့တာပါ။တရုတ်နိုင်ငံဟိုဝမ်မြို့ကပြန်လာတဲ့အသက်33နှစ်အရွယ်အမျိုးသမီးမှာ virus ပိုးကူးစက်နေတာတွေ့ရပြီးဒါဆိုရင်ထိုင်းနိုင်ငံမှာလေဆိပ်မှာစစ်ဆေးကူးစက်မှုတွေမတွေ့ခဲ့ရပဲနောက်ပိုင်းကျမှသိရတဲ့ဒုတိယမြောက်လူနာဖြစ်တဲ့အကြောင်းလဲလူမှုကျန်းမာရေးဒုတိယဝန်ကြီးစတိပတူချာကိုကူးကွားပြီးရိုက်တာသတင်းကဖော်ပြခဲ့ပါတယ်။